Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် February လတည့်ရဲ့အင်္ဂါနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်မှာမြန်မာနိုင်ငံမှာမနေ့ဖေဖော်ဝါရီလ1ရက်နေ့ကဆရာနာတင်ခဲ့တဲ့တစ်နှစ်ပြည့်နဲ့ပတ်သက်တဲ့သတင်းလွှာတွေအထူးအစီအစဉ်တွေကိုတင်ဆက်မှာပါဆရာနာတင်ခံထားရတဲ့မြန်မာပြည်သူတွေနဲ့တပားတည်းရှိနေကြောင်းကုလအတူရေးမှုချုပ်ကပြောကြားလိုက်တဲ့သတင်းစစ်ကောင်စီအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရသတင်းတွေကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတင်ဆက်မယ်ဒီဆရာနာတိန်တစ်နှစ်ပြည့်အထူးအစီအစဉ်သုံးသက်ချက်မှာတော
့ဒီကောက်ပွဲကတိုင်းကြစရာပေါ့လीเนาะဟိုဒီမိုကရေစီနိုင်ငံတစ်နိုင်ငံအတွက်တိုင်းကြစရာပေါင်းများစွာတဲ့ကမှသူကမက်ရှာမန့်တစ်ခုလည်းဖြစ်တော့သူကအလုံးစုံလို့တော့
ဒါကတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOA ကိုပြောသားတာပါလွဲချော်သွားတဲ့ဒီမိုကရေစီလမ်းကြောင်းပြန်လည်တက်မှတ်နိုင်ရေးကောင်းခြင်းနဲ့ဥကြော်စံသာတင်ဆက်ထားတဲ့အထူးအစီအစဉ်မှာအတိတ်ဆုံးနားဆင်ရဖို့ရှိပါတယ်ဒီကနေ့မှာအထူးစီစဉ်နေအတွက်ခါတိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်နိုင်တဲ့အတွက်လည်းအထူးတောင်းပန်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစော်မိုးကျော်တို့ကပြောပြမှာပါ
။ဒီကနေ့ February 1ရက်နေ့ဟာမြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အရက်ကအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မှာကုလသမဂ္ဂအကြီးအမှုချုပ်ကမြန်မာပြည်သူတွေနဲ့အတူတက်သားတဲ့ရည်တည်နေကြောင်းပြောကြားလိုက်တယ်လို့အထွေထွေအမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ခိုက်ကတင်းလာနေကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Secretary General stands in solidarity with the people of Myanmar and their democratic aspirations
မြန်မာပြည်သူတွေနဲ့တက်သားတဲ့ရည်တည်နေကြောင်းနဲ့ရွှေချပါဝင်လူမှုအတိုင်းဝန်အားလုံးအတွက်အကာအကွယ်ပေးနိုင်ပြီးအလုံးစုံပါဝင်တဲ့လူ့အဖွဲ့အစည်းတွေဖြစ်လာဖို့နိုင်ငံသားတွေရဲ့ဒီမိုကရေစီမျှော်မှန်းချက်တွေတွေ့ပါအတူရက်တည်နေတယ်လို့ပြောသွားတာပါစစ်တပ်အာဏာသိမ်းထားတဲ့တနစ်တာကာလအတွင်းအကြမ်းဖက်မှုတွေပြင်းထန်တယ်လို့လူခွင့်ရချိုးဖောက်မှုတွေလူသားဆန္ဒမှုပြဿနာတွေနဲ့ဆင်းရဲမွေးတင်မှုလည်းချက်ချင်းတိုးလာတာကြောင့်နိုင်ငံတလွားဘက်ဆောင်ကအားနည်းမှုဒဏ်ကိုခံရတယ်လို့ဒေသရင်းအကပါတက်ရောက်မှုတွေရှိလာတဲ့အတွက်ဒီကိစ္စကိုအရေးတကြီးတုံ့ပြန်ဖြေရှင်းဖို့လိုအပ်တယ်လို့လည်းပြောပါတယ်မြန်မာပြည်သူတွေအတွက်ခိုင်မာတဲ့ရလဒ်တွေရဖို့လည်းလိုအပ်နေတယ်လို့လက်နက်ကင်အဖွဲ့အစည်းအားလုံးအနေနဲ့လူသားစလခွင့်နဲ့လူခွင့်ရကိုလေးစားဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဗျံမရာဖြစ်နေတဲ့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့အခြေအနေတည်ငြိမ်အေးချမ်းလာအောင်ဆွေးနွေးပွဲတွေနဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကနေတည်တာတဲ့လှုပ်ဆောင်မှုတွေနဲ့အကူအညီတွေပေးကြဖို့ကုလသင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇယ်ကတောင်းဆိုလိုက်ပါတယ
်။ I've called for greater actionIncluding in the Security Council.
မြန်မာနိုင်ငံငြိမ်းချမ်းရေးရုံးရေးနဲ့ဒီမိုကရေစီရေးအတွက်ဆွေးနွေးမှုတွေစတင်ဖို့ယုံကြည်မှုတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ချနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကဝန်ဝင်ပြီးတည်တာတဲ့လှုပ်ဆောင်မှုတွေနဲ့အကူအညီပေးကြဖို့ကျွန်မတောင်းဆိုပါတယ်။ဒီလိုဖြစ်လာဖို့ဆိုရင်ဒေသစစ်ဆင်ရေးတွေကိုချက်ချင်းရပ်ပြရမှာပါ။ဒါဆိုရင်ယုံကြည်ရတဲ့တိုးတက်မှုရှိလာပြီလို့မြန်မာပြည်သူတွေကမြင်လာမှာဖြစ်ကြောင်းပြောသွားတာပါ။စစ်တပ်ကဝင်ဟင်ကရောလက်နက်ကြီးတွေပါတုံးပြီးစစ်စင်ရဲတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေတာကြောင့်အခုဆိုအရက်သားတည်ဆုံမှု1500လောက်ရှိလာပြီးလူပေါင်း4သိန်းကျော်အိုးရင်ဆုတ်ခွာထွက်ပြေးနေရတယ်လို့မြန်မာနိုင်ငံစစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာချိန်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတင်ပြဆွေးနွေးခဲ့တဲ့ Miss Heza ကတနင်္လာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါစစ်တပ်ရဲ့အကြမ်းဖက်မှုကိုငြင်းချစွာဆန္ဒပြနေတဲ့ပြည်သူတွေဘက်ကလည်းလက်လက်ဆွဲကင်လာတာကြောင့်နိုင်ငံတွင်းအခြေအနေဟာဗျံပရာဖြစ်နေပြီးလူငယ်မျိုးဆက်တွေဟာလည်းလွတ်လပ်မှုနဲ့ဒီမိုကရေစီအတွက်အသက်တွေစည်တင်ကြပြီဖြစ်တာကြောင့်မြန်မာအနာဂတ်အတွက်နိုင်ငံတကာကနေဝိုင်းဝန်းဆောင်ရွက်ဖို့တိုက်တွန်းလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်လာချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာစစ်ကောင်စီအဖွဲ့ဝင်တွေအပြင်သူတို့နဲ့ဆက်နွယ်နေသူတွေအပေါ်မှာအရေးယူတံခတ်ပြီးဖိအားတွေတိုးပင်းနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကဇန်နဝါရီလ30ရက်နေ့မှာစီကံချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် ဒီဥရောပသမဂ္ဂကလည်းမြန်မာနိုင်ငံမှာအာဏာသိမ်းတဲ့ဖြစ်စဉ်အတွက်တာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အကြမ်းဖက်မှုလူ့ခွင့်ချုပ်ဖောက်မှုကျူးလွန်သူတွေအပြည့်အဝတာဝန်ခံမှုရှိဖို့အတွက်စစ်တပ်အာဏာသိမ်းတစ်နှစ်ပြည့်တယ်မှာစင်ညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေလူ့ခွင့်ချုပ်ဖောက်မှုတွေကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းအတင်းအဓမ္မဖမ်းဆီးထားသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့အရေးကောက်ခံခေါင်းဆောင်တွေစီအာဏာပြန်ပြီးအနှံဖို့လဲထက်လောင်းတောင်းဆိုလိုက်ပါတယ်။ဒါအပြင်စီးရီးတိုက်ခိုက်မှုအလုံးနဲ့မကန်တဆဆင့်အားသုံးနေတာတွေချက်ချင်းရက်ပြဖို့နဲ့နိုင်ငံတော်အရေးပေါ်ကြေညာထားတာတွေကိုချက်ချင်းဖယ်ရှားဖို့လဲထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကို EU ကထောက်ခံတယ်လို့အထူးသဖြင့်သက်ဆိုင်ရာအင်အားစုတွေဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ထောက်တော်ကိုစားပြုကော်မတီ CRPH နဲ့တိုင်းဒေသအဖွဲ့အလုံးပါဝင်တဲ့နှိမ့်နှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့နဲ့အာဆီယံအထူးကော်မတီလည်းကိုဒီပါဝင်ပတ်သက်သူအားလုံးနဲ့တွေ့ခွင့်ပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့ပုံစံနဲ့လူပေါင်း1000ကျော်အသက်ခံရတာကိုတွေ့ရှိခဲ့ရတယ်လို့စစ်တပ်အာဏာသိမ်းတဲ့တစ်နှစ်ပြည့်နေမှာ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရဲအဖွဲ့ခေါင်းဆောင်နီကိုလတ်ကိုမီဂျန်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။လုံခြုံရေးဖွဲ့ဝင်တွေဟာအရက်သားထောင်ပေါင်းများစွာကိုဖမ်းဆီးထားချိန်မှာနှင်းပန်းနှိမ့်ဆက်တာနဲ့အကြမ်းဖက်ဆော့ကားတာတွေတပ်ဖြတ်တာတွေရှိကြကြောင်းယုံကြည်ရတဲ့ဆွဲဆွန်မှုတွေရှိနေပြီးအချက်လက်တွေကိုစစ်စစ်ပြင်းရင်အထောက်အကူပြုမဲ့အမှုဘဲတွေတိစောက်နေတယ်လို့လည်းပြောပါတယ်။မနေ့ကဖေဖော်ဝါရီ၁ရက်နေ့ကတနစ်ကြားနိုင်ငံအဝန်းအရေးပေါ်အခြေအနေကြေညာခဲ့တဲ့အမိန့်ကိုနောက်ထပ်6လတက်တန်းတိုးလိုက်တယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေသတင်းများကိုဆက်လက်တင်ပြပေးနေပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့နှစ်ပတ်လည်နေ့မှာအမေရိကန်ပြည်ထောင်စုကနေနောက်ထပ်စစ်ကောင်စီတာဝန်ရှိသူတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ခရိုနီလုပ်ငန်းရှင်တို့ကိုငွေကြေးဆိုင်ရာဒဏ်ကရေးယူမှုတွေတိုးချဲ့ပြဋ္ဌာန်းလိုက်ပါတယ်။အာဏာသိမ်းစစ်တပ်နဲ့ပတ်သက်ဆက်နွယ်နေသူ9ဦးနဲ့ပုဂ္ဂလိကလုပ်ငန်း2ခုကိုအမေရိကန်ပြည်ထောင်စုအစိုးရဗန္ဓာရေးဝန်ကြီးဌာနကနေအရေးယူလိုက်တာပါ။အဲ့ဒီအထက်မှာမြန်မာကာကွယ်ရေးဝန်ကြီးဌာနရဲ့ထောက်ပံ့ပို့ဆောင်ရေးညွှန်ကြားရေးမှူးပါဝင်သလိုတရားလွတ်တော်တရားသူကြီးချုပ်ဦးထွန်းထွန်းဦးရှင်းနေချုပ်ဒေါ်တီရာဦးအကျင့်ပြတ်ကြားစားမှုတိုက်ခိုက်ရေးကော်မရှင်ဥက္ကဋ္ဌဦးတင်ဦးတို့ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်းရှင်တွေကဥတည်စားနဲ့သူသား2ယောက်ဖြစ်ကြတဲ့ထူးထက်တည်စားနဲ့ပြည်ဖြိုးတည်စားတို့ပါဝင်ပါတယ်။ဒါအပြင်သူတို့ရဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။အဲ့ဒီနောက်တော့လုပ်ငန်းရှင်ဂျွန်နသန်မျိုးကျော်တောင်းနဲ့သူ့ရဲ့ KT Service and Logistics KTSL ဝန်ဆောင်မှုလုပ်ငန်းလဲဒဏ်ကတ်ခံရတဲ့အထက်မှာပါဝင်ပါတယ်။ဒီဒဏ်ကတ်ရေးယူမှုဟာမြန်မာဒီမိုကရေစီအရေးအတွက် American, Britain, Canada သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့ January 31ရက်နေ့နေစွဲနဲ့ထုတ်ပြန်ထားတဲ့ American ဗန္ဓာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနှစ်ပတ်လည်နေ့မှာပဲဗြိတိန်အစိုးရကလည်းမြန်မာစစ်ကောင်စီတာဝန်ရှိသူတချို့အပေါ်ဒဏ်ကရေးယူလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုရိမ့်ရန်ပျက်စီးသွားအောင်လုပ်ခဲ့တဲ့အထက်မှာတာဝန်ရှိသူ3ဦးဖြစ်တဲ့တရားလွတ်တော်တရားသူကြီးချုပ်ဦးထွန်းထွန်းဦးရှင်းနေချုပ်ဒေါ်တီရာဦးအကျင့်ပြတ်ကြားစားမှုတိုက်ချဲ့ရေးကော်မရှင်ဥက္ကဋ္ဌဦးတင်ဦးတို့3ဦးကိုတို့ချက်တန်ခတ်ရေးယူလိုက်ပါတယ်ဒီအရေးယူတန်ခတ်မှုဟာမြန်မာဒီမိုကရေစီအရေးအတွက်ပြစ်မှတ်ထားပိတ်ဆို့ရေးယူရေးအရလှုပ်ဆောင်တာဖြစ်သလိုအမေရိကန်ကနေဒါတို့နဲ့သုံးနိုင်ငံပူးတွဲလှုပ်ဆောင်ရေးအစီအစဉ်အရလှုပ်တာဖြစ်ကြောင်း January 31ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့ဗြိတိန်အစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတစ်နှစ်ပြည့်တဲ့အချိန်မှာဩစတြေးလျနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်အရေးယူတန်ခတ်မှုတွေတိုးချဲ့လှုပ်ဆောင်တင်တယ်လို့အတိုက်အခံ Labour Party ရဲ့ Nangan daga ye ya, pyo ye se gwen shi du, sine lu do ama, Christina Kenny Ellie ga, Winito Scott Morrison ye, so ya go down so lai ba re. Ana de se kao si ne patte lu, lungere sana la atuen, Winito Morrison ye, nangan jaye win ji, Marit Spiano, lo tau na ha, alun nao ja bi, anenge we shi ke re lu, sine lu do, ataitan, dutia gong zong le pite, Christina Kenny Ellie ga, January la Tungsa DNA ma, we want to also like by him. The more democracy ye to say the border to the Tanang and a low sound low, Australia and in a Namasi Council upon Wajene Ti Tuala Gwen upon a win, Tiaude Ye U Songa Moody Lotin and Lule, Taiton Tabare. Digne February la DNA Sitaga Anna Dainton Nipi Nemado, Namadi Nap Tandai Sanda Wari Lupu. Democracy, yes, lo shandi, do they got china tabare? Anadin sikon ziga, nipale, attainment, sanapia, do they go, ye you melo, china tabi, tida talkam, wedi, lopo, near the chuma, lilans, is anybody? Udira, murema, January, la, don't the DNA, you look at a sita talkam, wene, pataludo, de dagant, uga, kulu, jovane?
Udira, you do the yama para, umbria, to look teminta zurebe, then the shire di matakaga singaga,
တရင်စီရင်ရှိတဲ့ပြီးရင်ခြေချပြည်သူဟာကတရင်သုံးရင်ရှိတယ်ပြီးရင်ကိုအားသူတို့ကလက်ရုံးတက်တယ်ရှိတယ်အဲ့ဒီတရင်ကမိသားစုတွေကိုသူပြီးတော့ပို့ပြီးတော့မြို့ပေါ်မှာကြားလာတွေ့တယ်ပို့ပြီးတော့လေသားခွန်တရင်မှာပါတာမတွေ့ရဘူးရန်ကုန်မန္တလေးနဲ့ကလေးမြို့တွေမှာဖေဗရူလာ၁ရက်နေ့မှာဈေးဆိုင်တွေပိတ်မယ်လို့ကြေညာထားတဲ့တချို့ဈေးဆိုင်ပန်းရှင်တွေကိုဖမ်းဆီးပြီးအကြမ်းဖက်မှုမတရ
ဒါကတော့သတင်းစီစဉ်ကိုဒေါက်ကမြို့တက်နဲ့ကုဇော်မိုးကျော်တို့ကပြောပြသွားတာပါအင်္ဂါနေ့နေ့ကခင်ဗီအိုညမာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့ဒီညမာနိုင်ငံမှာအာနာသိန်းတစ်နှစ်ပြည့်တုံးတက်ချက်အထူးစီစဉ်ကိုတင်ဆက်မှာပါအခုတော့စောစောကသတင်းလူတွေမှာကြားခဲ့ရတဲ့အတိုင်းညမာနိုင်ငံတဝန်းတိုက်ပွဲတွေဆန္ဒပြပွဲတွေဖြစ်နေတဲ့ အချိန်မှာဒီကဏီဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါစကိုင်းတိုင်းအထက်ပိုင်းကဏီမြို့နယ်ချင်းတွင်းမြစ်အနောက်ဘက်ကကျေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီလ31ရက်နေ့ညနေပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေပါတယ် တိုက်ပွဲဖြစ်နေစဉ်စစ်ကောင်စီတပ်တွေကအနီးအနားကရွာတွေထဲဝင်ပြီးတော့မီးရှို့တဲ့အတွက်လည်းဘင်ကျေးရွာမှာအင်ဂျီတရာကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်
ဇန်နဝါရီလ 31ရက်နေ့နေ့လယ်ပိုင်းမှာကဏီနယ်ချင်းတွင်းမြစ်အနောက်ဘက်ကံကကြေးရွာတွေဖြစ်တဲ့ကင်းပင်အနောက်သောအုံးနယ်ဘုတ်စတဲ့ကြေးရွာတွေအနီးမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးထိုးစစ်ဆင်လာတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ ဇန်နဝါရီလ 30ရက်နေ့ကစလို့စစ်တေအင်အား100ကျော်နဲ့ကဏီနယ်တွေကိုဝင်ရောက်နယ်မြေရှင်းလင်းတာဖြစ်တယ်လို့ကာကွယ်ရေးတပ်တွေဘက်ကပြောပါတယ်
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့မဟုရနဂါအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်မိလေတနာကြီးလောက်မှာစဖြစ်တာဗျဟုတ်ကဏီနဲ့ဒီကျွန်တော်မင်းကြီးအစမှာဗျဟုတ်သူတို့ကစစ်ကြောင်းထိုးတာကသူတို့ကမနေ့ကကြီးနဲ့မနေ့ရက်နဲ့သူတို့ကဗာလဲဒီအပြူတွေကအပါအဝင်သူတို့ကစစ်အင်အားတရ90နေရာဝန်းကျင်လောက်ကကြီးနဲ့အထက်ဘက်ကနေနင်းချင်းဘက်ကန
ဟိုနေ့တက်မနေ့ဟိုတနေ့ကတကြိမ်ဆိုတော့ကျွန်တော်နဲ့ထုံးကြိမ်ဖြစ်တဲ့တုံးကြိမ်ဖြစ်တဲ့နေရာမှာပထမအကြိမ်ကတော့ထိခိုက်ကြဆုံးမှုမရှိနိုင်ဘူးဗျအခုဒီနေ့ဖြစ်တဲ့အဖြစ်မှာတော့နှစ်ကြိမ်သုံးလုံးတော့ထိခိုက်ကြဆုံးမှုရှိနိုင်ကြဗျပြီးကြတယ်ဗျပုံမှန်နေ့နေ့ရှင်းလင်းအောင်ဆိုရင်ကျွန်တော်တို့ PDF ကိုရှာပြီးမှတိုက်ခိုက်လို့ရပါတယ်ဗျအခုကအဲ့လိုမဟုတ်ဘူးဗျကျွန်တော်တို့ PDF ဒီကိုမတိုက်ခိုက်ခြင်းနဲ့ရရွာတွေကိုမီးရှို့တယ်ပြည်သူလူထုတွေကိုတတ်ဖြတ်တယ်ဖမ်းဆီးတယ်အခုရွာသုံးရွာကိုအခုမီးရှို့ရအခုမီးတောက်ကြီးကနေနေရပါတယ်ဗျလူပြောတဲ့ထဲကပြူဆိုတာကတော့စစ်တပ်လုံသားတဲ့ပြူစော်တိအဖွဲ့ကိုပြောတာဖြစ်ပါတယ် အဲ့ဒီအဖွဲ့ကိုလက်နက်တပ်ဆင်ပေးတာခြင်းမရှိဘူးလို့စစ်ကောင်စီဘက်ကတော့အစိုးရကငင်းဆန်ထားပါတယ်စစ်ကောင်စီတပ်တွေဟာဘင်းအနောက်သောအုံနယ်ဘုတ်စတဲ့ကျေးရွာတွေကနေနေကိုမီးရှို့သွားတဲ့အတွက်နေနှင်းရနီးပါးရှိတဲ့ဘင်းကျေးရွာဟာနေတရာကျော်မီးတောင်ကျွမ်းနေပြီးစစ်ကောင်စီရဲ့တပ်မတရားတက်ကမီးရှို့တာဖြစ်တယ်လို့မျက်မြင်ဒေတာကန်တွေကအခုလိုအခိုင်အမာပြောပါတယ်ကျွန်တော်တို့နောက်သောကျေးရွာက
အဲ့ဒီဟာကျွန်တော်ကြည့်ရတော့အဲ့ဒီနေ့မှာလောင်းပါတယ်ဗျကျွန်တော်ဝိကြကနေသွားနှိမ့်ပါတယ်ဗျဒီကြည့်ရမှာအခုလောင်းနေတာကျွန်တော်ဝင်ကက်လို့မရပါဘူးဗျနော်ပြီးတော့လုံးချင်းပါဗျအင်ဂျီကတရား50ကျော်200ပတ်လည်းရှိမှာပါဗျတောင်စုဦးကြီးရွာတွေပါဗျနောက်တော့ကြည့်ရတော့ပြစောကြီးကဒါကတောင်စုပြစောကြီးကရှုပ်သွားတာကျွန်တော်တို့ပြလိုက်ပါတယ်ဗျဒီကြည့်ရကတော့တမ
ပြန်ရဲ့ရပြောင်းပြောင်းမှာအင်းကြီးတွေပဲเนาะအဲအင်းရဲ့နောက်ဘက်ကနေမှာတက်ပြီးတော့အုံလမှုရဘက်ကိုတောင်းလို့သွားပါတယ်ဗျအဲကျွန်တော်ရုံးနဲ့မတန်းကြည့်ပါတယ်ဗျစစ်ကောင်စီရဲ့တပ်မတရတဲ့ဟာစနေတနင်္ဂနွေနေ့ရုံးပိတ်ရက်ကကင်းအောက်ကျွရွာမှာစခန်းချနေပြီးဇန်နဝါရီလ30ရက်နေ့မှာတော့အဲ့ဒီရွာကနေတခြားရွာတွေဘက်ကိုဆက်လက်နေနေရှင်းလင်းနေတာဖြစ်ပါတယ်ကင်းအောက်ကျွရွာမှာစစ
ရဲလို့သိရပါတယ်။လက်ရှိအချိန်မှာတော့ကြေးရွာကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးညနေပိုင်းအထိစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိနေပါတယ်။ချင်းသွင်းမြစ်တဲကနေလည်းစစ်ကောင်စီရဲ့ရေရင်တွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းပြန်လည်ပစ်ခတ်လို့စစ်တပ်ရေရင်တစည်းမီးလောင်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ကိုရဲမော်မရှင်အခုတော့ဥကျော်စန်းသားတင်ဆက်တဲ့အာနာသိန်းတစ်နှစ်ပြည့်တုံးသက်ချက်အထူးအစီအစဉ်ကိုတင်ဆက်တော့မှာပါစစ်တပ်ကဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဖြစ်တယ်ဆိုတော့အာနာသိန်းလူမှုဟာ2008ဖွဲ့စည်းပုံအရအသက်ဝင်ခဲ့တဲ့မစို့မပို့ဒီမိုကရေစီလုံးဝချုပ်ငြိမ်းစေတယ်လို့လူတိုင်းလူယူဆနေကြပါတယ်ဒီအခြေအနေကနေဒီမိုကရေစီလမ်းကြောင်းစီပြန်လည်တက်လှမ်းနိုင်ဖို့ဘာတွေလိုအပ်နေပါသလဲဘလို့နည်းလမ်းတွေရှိနေပါသလဲအဲ့ဒီနည်းလမ်းတွေထဲမှာလက်နက်ကင်လမ်းစဉ်ကတော့ဘလောက်ထိအရေးပါပါသလဲပြည်သူ့ပါတီခေါင်းဆောင်ဦးကိုကိုကြီး NUG နိုင်ငံတိုင်းဝန်ကြီးဒေါ်စင်မအောင်နဲ့ KNU အထွေမှုဖရိုစောတာဒိုမှုတို့နဲ့ဥကျော်စန္ဒာကဆွေးနွေးသုံးသပ်ထားပါရှင
်ဟုတ်ကဲ့အားလုံးထူးကျေးဇူးတင်ပါတယ်ကိုကိုကြီးမဆင်မဖရိုတာဒိုမှုကျွန်တော်ဒီကိုအခုလိုဝင်ရောက်ဆွေးနွေးရတဲ့အကြောင်းဒါဟာမြန်မာနိုင်ငံမှာစစ်တကအနာသိင်းပြီးတင်းမြောက်နေပေါ်လေတင်းမြောက်ကာလမှာအဲ့ဒီဟာကိုပြန်ပြောင်းသုံးသပ်တဲ့ဆွေးနွေးပွဲဖြစ်သလိုဘယ်လိုအဖြေရှာကြမလဲခက်တော့ဘယ်လိုလုပ်ကြမလဲဆက်ဆက်ပြီးတော့ဘယ်လိုဖြစ်လာနိုင်မလဲဆက်တင်ကျွန်တော်ဆွေးနွေးရမှာဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်မေးတဲ့ချင်းနဲ့မေးခွန်းတစ်ခုကပါလဲဆိုတော့စစ်တကအနာသိင်းနဲ့သူတို့ကတော့ justify လုပ်တယ်ဟာသူတို့ကဖွဲ့စည်းပုံဥပဒေနဲ့အညီလုပ်တယ်ဒါသူလို့တိုင်းပြည်ကိုကောင်းအောင်လုပ်ဖို့တက်ဖြစ်တဲ့ဒီမိုကရေစီလမ်းကြောင်းအမှန်ဖြစ်အောင်တက်မှတ်ပေးဖို့လုပ်တဲ့ဆွေအကြောင်းမျိုးမျိုးပြပါပါတယ်။ဆိုတော့လူတိုင်းကလက်မခံကြတာတွေးရပါတယ်။ဆိုတော့သူတို့ပြောတဲ့ justification မှာလက်ခံနိုင်တဲ့အစိပ်ပိုင်းတစုံတရာရှိရလို့များထင်ကြပါလား။အဲ့ဒါကိုကျွန်တော်နည်းနည်းလေးအကောင်းမြင်ဖို့ကြိုးစားပြီးကြည့်ကြမယ်ဆိုရင်ဘယ်လိုမြင်ရမလဲခင်ဗျာ။ကိုကိုကြီးစဆွေးနွေးပါလားခင်ဗျာ။ဟုတ်
အရင်ဆုံးကတော့စပြောရင်ကျွန်တော်တို့တစ်ချောင်းလုံးပြောလာတာကဖွဲ့စည်းပုံခြေခံဥပဒေအကျက်တဲဆိုတာကိုကျွန်တော်တို့တောက်လျှောက်ပြောလာခဲ့ပဲပေါ့လေ။ဆိုတော့ကျွန်တော်တို့ဆိုရင်2005ပြန်လွတ်လာပြီးညောင်နှစ်ပင်ကြီးလာကန်လောက်ခဲ့တဲ့ကဒီတစ်ဖက်သက်ရေးဆွဲနေတဲ့ဟာကိုတောက်လျှောက်ဝေဖန်ထောက်ပြတဲ့အတွက်ကြောင့်ပဲကျွန်တော်တို့ဒါ65နှစ်နဲ့6လပေါ့နော်ဒါထောင်ချခံခဲ့ရတယ်။အဲ့တော့အဲ့ဒီကနေပြီးတော့တရုတ်တိုက်ဆွဲသွားလိုက်တဲ့ကိစ္စကဒီဖွဲ့စည်းပုံခြေခံဥပဒေဆိုတာတကယ်ကတော့ဟိုအုပ်ချုပ်သူနဲ့ပြည်သူတွေနဲ့နောက်တကဒီအာဏာခွဲဝင်မှုဒီအာဏာသုံးရခွဲဝင်မှုအစရှိတာတွေကိုဟိုသဘောတူညီချက်ဖြစ်တယ်တကယ် political pact ဖြစ်တယ်သို့တော့သူက political pact မဖြစ်ဖဲနဲ့ဒီဖွဲ့စည်းပုံကိုဟိုကျင့်သုံးလာတဲ့အခါကျတော့ပထမ5နှစ်မှာကလေးကလွတ်တော်နဲ့အစိုးရနဲ့ပုတ်တိုင်မှုဖြစ်တွေ့မှုတွေဖြစ်ခဲ့နောက်5နှစ်မှာလည်းတခါဆက်ပြီးတော့ကျွန်တော်တို့ဟိုအရက်ဖက်စစ်ပြက်ပြဿနာလည်းဆက်ပြီးကြုံရတော့ဒီဖွဲ့စည်းပုံကို၌ကနိုင်ငံရဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အဆုံးမှာနောက်ဆုံးအခုလိုမျိုးဒါစစ်တပ်ကအာဏာသိမ်းတယ်သူကဒါကိုဖွဲ့စည်းပုံရအာဏာထိန်းတယ်လို့ပြောပြင်မဲ့လို့ဒါဒီဖွဲ့စည်းပုံရဲ့အားနည်းချက်ခြွေရင်းချက်တွေကြောင့်ဒီအခြေအနေကိုရောက်လာခဲ့တယ်လို့ဒါကျွန်တော်တို့မြင်ပါတယ်ဒါတော့ဟိုပထမအဆင့်ပေါ့လေဒါကျွန်တော်စပြီးဆွေးနွေးချင်ပါတယ်
ဟုတ်ကဲ့ဒါတော့ဖွဲ့စည်းပုံဟာအင်္ဂလုံးဆောက်တဲ့နေရာမှာ foundation ချလို့ပဲပေါ့ခင်ဗျာ foundation မကောင်းရင်တော့အင်္ဂါတရှိမခံနိုင်ဘူးထိုကပြက်ဒီကပြက်ယူရင်းတက်စီလာမယ်ဆိုတော့တိုင်းပြည်ဟာလည်းပဲဖွဲ့စည်းပုံမှာအများကြီးမူတည်ပါတယ်ဆိုတော့အခုမဆင်မာတို့ကဒီဖွဲ့စည်းပုံများရွေးကောက်တင်ရောက်ခြင်းခံရတဲ့တော်တော်ပုံစံဖြစ်လာကြတယ်အဲ့ဒီခါမှာသူတို့ကဒီ ကြည့်ရှာလာတော့ဖွဲ့စည်းပုံတော့မထိုးပြဘူးဒါပေမဲ့အဲ့ဖွဲ့စည်းပုံများလောက်တဲ့ရွေးကောက်ပွဲမှာမမှုလုပ်တဲ့ဆိုပြီးတော့ဒီလိုပြောလာတာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးဇင်မာနဲ့ဆွေးနွေးပါအဲ့ကိစ္စဘယ်လိုပြန်ပြောလို့ပါလဲသူတို့ရဲ့အကြောင်းပြချက်က
အဓိကတော့လေဒီရွေးကောက်ပွဲမှာမတမာမှုဖြစ်တယ်ဆိုလို့ရှိရင်လည်းပဲတစ်ချက်ပြန်ကြည့်မယ်ဆိုလို့ရှိရင်တော့ပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲရဲ့ပေးထားချက်တွေပေါ့နော်ဒီပေးထားချက်တွေအကုန်လုံးကကျမတို့စိတ်ကြိုက်လုပ်ခဲ့တဲ့ပေးထားချက်တွေရောမဟုတ်ဘူးရှင်။ဒါ2008ဖွဲ့စည်းပုံစရေးဆွဲတာရောเนาะဒီရွေးကောက်ပွဲဥပဒေပြဋ္ဌာန်းတာတွေရောအကုန်လုံးကပြောရလို့ရှင်တော့ဒါတက်မတော်ကပဲနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါရမယ်ဆိုတဲ့ foundation ပေါ့အခြေခံစဉ်းစားချက်เนาะဒီစဉ်းစားချက်ပေါ်မှာအခြေခံပြီးတော့ပဲဒီမာသားလို့ပြောရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြီးရင်သူနဲ့ကန့်ညီနဲ့အဲရွေးကောက်ပွဲဆိုင်ရာဥပဒေညဥပဒေတို့သူတို့စိတ်ကြိုက်ရေးဆွဲထားခဲ့တာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီစိတ်ကြိုက်ရေးဆွဲထားခဲ့တဲ့ပေးထားချက်တည်းမှာပဲကျွန်တော်တို့ကဝင်ရောက်ရှင်ပြန်ရတာဖြစ်တယ်ပေါ့နော်ဒါတိတ်ချက်ပေါ့ဆိုတော့ဒီဝင်ရောက်ရှင်ပြန်တဲ့ကမ္ဘာ2015တုန်းကလည်းအဲနိုင်ခဲ့ရယ်ဆိုတော့ရွေးကောက်ပွဲကြီးကိုအခု2020ပေါ့နော်2020မှာလည်းပဲဒီတိုင်းပဲကိုဗစ်ကာလဖြစ်နေတဲ့အချိန်အောင်ဒါပြည်သူလူထုကဘလောက်ထိပေါ့နော်ဟိုရွေးကောက်ပွဲအပေါ်မှာအထူးအဖြစ်တော့သူတို့ပေါ့နော်အရင်ရင်ရှိခဲ့တဲ့ဘဝအခြေအနေကိုပြန်မသွားကျင်တော့ဘူးနောက်ပြန်လှည့်တာမျိုးမဖြစ်ကျင်တော့ဘူးဒါကြောင့်မို့လို့ဟိုကိုဗစ်ဖြစ်နေတဲ့ကာလမှာကိုပဲကျွန်တော်တို့တော့မှတအားအောင်နိုင်ရေးတို့ပါလို့ဆိုလို့ရှိရင်ဒါရန်ကုန်မှာဆိုလို့ရှိရင်ပြည်ပြေဝါးပါပေါ့နော်လုတ်ခဲရတာမဟုတ်ဘူးတကယ်တကယ်ကျတော့ online ကနေပြီးတော့ကျွန်တော်တို့လုတ်ခဲရရင်ရှိရဲ့နောက်ပြီးတော့ဒီကိုဗစ်ဆိုင်ရာကန့်သက်ချက်တွေနဲ့ဆောင်ရွက်ခဲ့ရတာရှိရဲ့ပေါ့နော်ရွေးကောက်ပွဲဆိုလို့ရှိရင်လည်းဒီကိုဗစ်နဲ့ကန့်ညီတဲ့ campaign မျိုးပဲလုပ်ရမယ်ဆိုတဲ့ rules အစ်စ်တွေလည်းထုတ်ပြန်ခဲ့တာရှိအဲ့တော့ဒီကြားထဲကပဲကျွန်တော်တို့ကပြောရမယ်ဆိုလို့ရှိရင်အောင်နိုင်ရေးကိုလုတ်ခဲတယ်ဆိုတော့တစ်ဖက်ကလည်းပဲပြန်ကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုကဒီကြားထဲကမဲပေးတဲ့နှုံးနဲ့မဲပေးလို့ရတဲ့စိတ်ဆန္ဒကိုကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့ဟောပေါ့နော်ဒီသဘောထားရည်တည်ချက်နဲ့ရွေးကောက်ပွဲရှားလက်တွေဟာမကွာဘူးလို့ကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ဖက်မှာလည်းပဲဒီလိုအတိုင်းအတာနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေနိုင်ငံတကာစောင့်ကြည့်လေ့လာတဲ့အဖွဲ့အစည်းတွေရထုတ်ပြန်ချက်အရဆိုလို့ရှိရင်လည်းပဲဒါရွေးကောက်ပွဲတွေကတော့တရားရဂိုင်းနှုန်း free and fair ဖြစ်တယ်ဆိုတော့ဘယ်ရွေးကောက်ပွဲမှာတော့မရှိပါဘူး။ဒါကြောင့်မို့လို့ပဲခုနပြောတဲ့ရွေးကောက်ပွဲဆိုင်ရာ complaint mechanism တွေထားပေးထားတာဖြစ်တယ်ပေါ့နော်။ဒါတခုချင်းစီမှာ case တွေ case တွေမှာအတိုင်ကြားလို့ရတယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရ။အဲတကယ်၍ထားပါတော့ဟိုကျွန်မမြို့နယ်မှာဟိုပဲမဲယုံတစ်ခုမှဖြစ်တယ်ဆိုရင်ဒီမဲယုံနဲ့ပတ်သက်တဲ့ case ကိုကျွန်တော်တို့မြို့နယ်ကနေဆင်းဆင်းပဲရယ်ဆိုင်ဖို့လို့ legal mechanism လည်းပေးထားပြီးသားဖြစ်တယ်ပေါ့နော်။ဆိုတော့အခုမှကြီးရကြတော့တပြည်လုံးအတိုင်းအတာကြီးနဲ့အနာသိမ့်လိုက်ရအောင်အောင်ဒါရွေးကောက်ပွဲမှာပေါ့နော်မှားယွင်းမှုတွေရှိနေတာမဟုတ်ဘဲနဲ့ဒါတော့ခုချင်းကြီးလည်းမပြနိုင်ပါဘူးခုချင်းကြီးလည်းဒီအကြောင်းပြချက်ပေါ့နော်အနာသိမ့်ရတဲ့အကြောင်းပြချက်ကရွေးကောက်ပွဲမှာမတရားလုပ်ခဲ့လို့လိန်ညာခဲ့လို့ပေါ့နော်တင်းအာရမပေါ့နော်ဒီလုပ်ခဲ့တဲ့ပုံစံမျိုးနဲ့ကြောင့်မလို့အနာသိမ့်ရတယ်ဆိုတော့ရည်ရွယ်ချက်ပေါ့နော်အကြောင်းပြချက်ကိုခုချင်းကြီး evidence နဲ့ပြနိုင်နေဘူးပြနိုင်နေတာကတော့ဘာလဲဆိုတဲ့ခါကျတော့အတင်းအာရမအခုမြို့နယ်ကော်မရှင်တွေတိုင်းကော်မရှင်တွေကိုသူတို့မှားယွင်းစွာလုပ်ခဲ့ပါတယ်ဆိုပြီးတော့အတင်းဖိအားပေးနေတဲ့ဖိအားပေးမှုတွေကိုကျွန်တော်တို့ကြားနေတာဒါကဘာလဲဆိုတဲ့ခါကျတော့သူတို့အနာသိမ့်ရတဲ့အကြောင်းပြချက်တစ်ခုဖြစ်တဲ့အဲဘောရွေးကောက်ပွဲမှာ fraud ဖြစ်လို့ပေါ့နော်မတရားမှုဖြစ်လို့ဆိုတဲ့ဟာက legal point တော့ပြီးပါတော့ practical point တော့ပြီးပါအောင်မှားယွင်းနေရင်မဟုတ်ဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့အဲရူတာရမှုရောတော့တကယ်တော့တလက်ကန်တော်နိုင်ရေးဆင်းရဲလာရတာကြာပြီဒါပေမဲ့2008ဖွဲ့စည်းပုံဥပဒေစပြီးတော့ဒီရွေးကောက်ပွဲလုပ်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမှတ်တမ်းဘာညာအောင်မြင်လာတဲ့ကာလနဲ့အခုအနာသိမ့်လိုက်ပြီးတဲ့ကာလမှာဆရာတို့ဘက်ကတုံ့ပြန်မှုကလုံးဝပြောင်းလဲသွားတယ်လို့ပြောရပါလိမ့်မယ်ဆိုတော့အဲ့ဒီ2008နဲ့အလုပ်ဖြစ်နေတဲ့ကာလလို့ပြောရမယ်energy ဆိုရပတ်ပတ်တဲ့ကာလမှာဆရာတော်မူလို့ဘက်ကဒီဖွဲ့စည်းပုံအတိုင်းဆက်လက်ပြီးတော့အလုပ်ဖြစ်လိမ့်မယ်တကယ်ပဲအောင်မြင်မှုရလာလိမ့်မယ်လို့ပြောရင်းချက်ထားခဲ့ပါသလားအဲ့ဒီမှာပေါ့
ပထမတစ်ခုကတော့လေကျွန်တော်တင်ပြလိုတာကဖွဲ့စည်းပုံတစ်ခုရှိတယ်ဆိုတာကဘာမှမရှိတာတဲ့စာရင်ပေါ့နော်ဒါကတော့ ground rule လေးတစ်ခုတော့ရတာပေါ့အဲ့တော့ဒုတိယချက်ကတော့ဒီဖွဲ့စည်းပုံကခုနဟိုအရှိကဆံမတို့ဆရာတို့ပြောသွားသလိုပဲပေါ့နော်သူကအစုဖွဲ့စည်းပုံကိုနိုင်ကွာအားနည်းချက်ရှိတယ်အဲ့ဒီအားနည်းချက်ကလည်းဗာလဲဆိုရင်တက်တဲ့အစိုးရတိုင်းကအဲ့ဒီအားနည်းချက်ကိုကင်ပြီးတော့သူတို့အားသာချက်အောင်ဖြစ်အောင်လုပ်နိုင်တဲ့ဟာကဒီဖွဲ့စည်းပုံအခြေခံဥပဒေအဓိကအားနည်းချက်ပဲအဲ့တော့ဒီထဲကပို့ပြီးအရေးကြီးတာကစစ်တပ်ကလည်းတောက်လျှောက်တစ်ဖက်လုံးသူက25ရက်ကတုန်းကင်ထားမယ်ဆိုတဲ့အချက်ကလည်းရှိနေတာပေါ့နော်အဲ့တော့ဒါပဲကျွန်တော်တို့မြင်တာကကျွန်တော်တို့ဒီ NCA အရကျွန်တော်တို့ဟိုသူတို့ရဲ့အမြင်တွေကိုတွေ့ရတာတော့ဒီကြားကိုပြင်ကိုပြင်မယ်ဆိုတဲ့အခြေခံတစ်ခုကိုကျွန်တော်တို့ကခြင်ထားတဲ့ခါကျတော့ Dago, the Pinlo Yabe, so Chigan Jang, General Ruale, the NC Lanjang, and it is in Pinbo Jozame, Pinbido, not General Divangango, TV, or Yongji Muti, how in a reconciliation board, not the Pianatimia, Mulatimia, Lanjang, Guajame, so you know, tonight, the Sure Haga, General Eddie Mulin, General Logajara, or no? Tabi Mandake Jaro, the Lu Mulin Kede Haga. Could have been all the way the Surya Jumpia check out or the Yuka Poya may not want to move on. Dabi Mandagaro, the Yuka Poema or the little complaint garo, Nenemia, Shija, and all the Chicken Boba movie, or two Pira Tega, Chishama, Chete. Or Genoru lady, any Chicken who talk Yabido, the General and the Sakoya Nimas in Genoru, same at Tokido, Diago, two Pira Tete, Boundary, Fishing Java. ที่ทาเรลานจางโหเทิงပြီးတော့ဒီနိုင်ငံကိုရှေ့ဆက်သွားနိုင်အောင်ဆိုတဲ့ဟာမျိုးလဲကျွန်တော်တို့သဘောထားပြီးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်ပြောရမယ်ဆိုတော့ဘာပဲဖြစ်ဖြစ်အာနာရောတင်းပလိုက်တဲ့ခါကျတော့လေအာနာတင်းတဲ့ဟာကြီးကိုတော့ဘယ်လိုမှအကောင်းမြင်လို့မရဘူးပြ။အဲ့ဒါကြောင့်အာနာတင်းတာအပ္ပတ္တဆိုးတာဒီမိုကရေစီကိုသွားမယ်လို့ပြောနေတဲ့လူတွေအာနာတင်းတာတော့အကောင်းမြင်ပါဘူးလို့
ဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟိုဒီမှာဟ democracy are the pitons in a position of Chilan and Babna. Natanse Madru, a canton and Pitara Calarega, Pitia, democracy, Lulambu, saying whom Milan around to Lemahan, who the Ruba de Suji, through Naka Jans, Pito, Yiswe Pilamas, where Pussy Unaho. Pierre Bubik online and Bamlas, where it's not the Achimel Timare, Sugi, the Lumimale, the Lugawale.
Tonoru, Langayima, who could Tambutare Tamburi, no only standing sheep, car, young teacher, and Pateta Pisabo. Not a quarrel, Tajanoru Nangamahu, who Gaba, Langayima, liberty, real politics for it, Pagadi, Nangayiku, Tonoru, who take Messenzalu, Mayare, Chin, sheep. So Dajamuru, General, Nathan sent me Tomadula Bido, a good general timeline at Delare, General. Interview a ဟောင်းနေတယ်မှာ2004မှာကျွန်တော်ပြောခဲ့တယ်အဲ့ဒါပါလဲဆိုတော့ကျွတ်တော်နိုင်ငံရေးအားကောင်းအောင်လုပ်ဖို့လိုတယ်ဒါအမှန်တရားရေးကြည့်တယ်သို့တော့ရွေးကောက်ပွဲတစ်သက်နဲ့နိုင်ငံရေးသက်သနာတွေအားလုံးကိုဖြည့်ရှင်းလို့မဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်2004မှာကျွန်တော်ဒါအင်တာဗျူးပေးခဲ့တဲ့ဟာပေါ့ဒါကျွန်တော်တိုင်းလိုင်းမှာကျွန်တော်ပြန်တက်လာတော့အခုကျွန်တော်ပြန်ပြီးတော့ဆေးဖလု တဲ့နိုင်ငံပေါ့ဒါ58 62 88တောက်လျှောက်ပြီးအာဏာသိမ်းမှုနဲ့စစ်တပ်ကနိုင်ငံရေးမှာဟိုတောက်လျှောက်ထွန်းမိုးလာတဲ့အခြေအနေမျိုးမှာရွေးကောက်ပွဲတက်တက်နဲ့ဖြစ်ချင်းလို့မရဘူးဆိုတာကကျွန်တော်တို့ကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေအဲ့ဒါဟာပကတိနိုင်ငံရေးအခြေအနေဖြစ်တယ်ခုနကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပြောရင်ကိုကျွန်တော်တို့ကနီလန်းနှစ်ခုနဲ့ဖွဲ့စည်းပုံကိုပြင်ဖို့စ조사ခဲ့ကြတယ်။လွတ်တော်တွင်ပြင်ဖို့စ조사တဲ့နီလန်းရဲ့ NCA ကနေတဆင့်ကျွန်တော်တို့ဒါဒီကောင်စုသဘောတူညီချက်ရပြီးလွတ်တော်ထဲမှာပြင်ဖို့ဆိုပြီး조사ခဲ့တဲ့အထက်မှာဦးသိန်းစိန်ပထမတက်တန်းမှာဘာနာရေးဆိုင်ရာဖြေလျှော့မှု54ချက်တိုးချဲ့ပြီးတော့ပြင်ဆင်နိုင်ခဲ့တယ်။သို့တော် NLD လက်ထက်မှာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုဟာဒီမတန်မဆွမ်းမတန်ဆွမ်းကလွဲပြီးတော့ကျွန်တော်တို့ပြင်ဆင်မှုမလုပ်နိုင်ခဲ့ဘူးဆိုတော့အဲ့တော့ဒါကဘာပြလဲဆိုတော့ကျွန်တော်တို့ကခုနကပြောတဲ့ဒီရွေးကောက်ပွဲနိုင်ငံရေးတဲ့ပို့ပြီးနဲ့ဆိုင်တဲ့အရက်ဖက်စစ်ပက်ဆက်ဆံရေးကိစ္စတွေကိုပါထင်ဟပ်နေတယ်ငြိမ်းချမ်းရေးကိစ္စမှာလည်းပဲအထင်ငော့တွေဖြစ်တဲ့ကိစ္စမှာအဲ့ဒါကကျွန်တော်တို့ခုနကပြောတဲ့ဟိုတစ်ဖက်ကရွေးကောက်ပွဲအနိုင်ရရေးလုပ်တဲ့လူမှုနိုင်ငံရေးအပြင်ကိုဒါ elite politics ကိုခေါ်တာပေါ့ခိတ်သီးပိုင်းခေါင်းဆောင်ပိုင်းကြားထဲမှာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခြင်းဟလာဒီကျွန်တော်တို့ဆွေးနွေးညှိနှိုင်းနိုင်ခြင်းဆိုတဲ့အချက်တွေဟာဒီတိုင်းရင်းသား EO တွေနဲ့ပတ်သက်တဲ့ကိစ္စမှာရောဒါတွေဟာဒါပြီးခဲ့တဲ့9နှစ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆရာပြီးတော့အများကြီးဖြစ်လာတယ်ပေါ့အဲ့တော့သို့တော့အခု You go where low payments with a Karina Pataluado, to know Taman Pidu down in a joint with you. A Yomusa Palace or Diluve Sitaka, you go where low payment look at it, be there, a la Vari Pere, Jampia, Yala Guma Chine, Account Mapu, Anatina Sure, and Nianga, who Pizu Jara Matotogu, Kangai Mama, Kitwari, Kajaro, Tonorua, who you go where low me so you may or Dilune Mayahu, Tekega, he a Chatehu, Chichimbu, Jaga, Alla, Chichimu, Tayaku.
ကျွန်တော်တက်ဆိုင်တဲ့အင်အားစုတွေကြားထဲမှာဘယ်လိုတိဆောက်မလဲဆိုတာကခုနကရွေးကောက်ပွဲတွေဖွဲ့စည်းပုံအခြေခံဥပဒေတွေတက်ကိုလက်တလောအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်အတင်ကူးပြောင်းရေးကာလပေါ်ဂျာကာလသဘောတူညီချက်တစ်ခုကိုရရှိနိုင်ဖို့ကဒါအားကျန်ပေါ့နော်အရေးကြီးဆောင်ရွက်ရမယ့်ကိစ္စလို့မြင်ပါတယ်။ဟုတ်ကဲ့အဲ့တော့အဲ့လိုသဘောတူညီမှုတစ်ခုရန
Okay. คุณอาชีมาบ่เนาะอะกูกูเปล่าตัวดูမျိုးเว้ยคุณน่ะเปล่าตัวดูยุคก้าวไปก็ต้ายจาเสียบ่นี่เนาะโหตะมุกรีซีနိုင်ငံတနိုင်ငံအတွက်တိုင်းจาเสียဘာမျိုးများစွာတွေကမှာသူကမက်ရှာမန့်တစ်ခုလည်းဖြစ်တော့သူကအလုံးစုံလို့တော့ပြည့်ပြည့်စုံစေတာတော့မဟုတ်တာတော့အမှန်ပဲပေါ့เนาะဆိုတော့ဒါတစ်ခုပါဆိုတော့ဟိုဟိုပြောရမယ်ဆိုလို့ရှိရင်ရွေးကောက်ပွဲရလက်တွေကိုလက်ခံခြင်းဆိုတဲ့ Democratic transition ကိုတွားခဲ့တာပေါ့နော်ဟိုပေးထားတဲ့အရာပေါ့နော်ဒီနှစ်ထောင်ရှစ်ကိုပဲပြန်ကောက်ကြည့်ပါဆိုပေါ့နော်တကယ်ဒီဒီဖွဲ့စည်းပုံခြေခံဥပဒေကာ ဆိုတော့ဥမာခုနပြောလို့နှစ်ဆန့်၅ရာခိုင်နှုန်းပါနေတာတွေရောနောက်ပြီးတော့ဒီနိုင်ငံရေးစီမှတ်ချက်မှာကတဒီပေါ့နော်အခြေခံမူတွေထဲမှာဟိုကတက်မလို့ဟာနိုင်ငံရေးဥဆောင်မှုခန့်ကဏ္ဍမှာပါရမယ်ဆိုတာပါပြီးတော့သူကဘယ်တော့ဆုတ်ခွာမလဲဆိုတဲ့တိုင်းလိုင်းကိုထည့်မထားဘူးပေါ့နော်တိတ်ချက်ကဒီအားနည်းချက်ကဆိုတော့တကယ်ကိုအတွင်ကူးပြောင်းခြင်းနဲ့ဆိုလို့ရှိရင်တိုင်းပြည်ကိုတကယ်ပြုပြင် ပါပါမှာပေါ့လေနော်ဂျာတလာအစီအမံဆိုတာဒီကွန်စတီကျူရှင်းကလည်းအစီအမံတစ်ခုတည်းမှာပါမှာပေါ့ဒါအပြင်ကျွန်တော်တို့စတိတ်ဟိုလ်ဒါတွေကအများကြီးပဲအခုပြောရမယ်ဆိုရင်အခုပြောရရင်ရေကောက်ဖွဲ့အနိုင်ရတဲ့ပါတီနဲ့စစ်ကောင်စီနဲ့ရင်ဖြည့်ရှင်းရမယ်ကြတဲ့နာမဟုတ်ဘူးကျွန်မအမြင်သာတော့ဒီစစ်တပ်နဲ့ရင်ဖြည့်ရှင်းရမယ်ကြတဲ့နာမဟုတ်တော့အခုဖြစ်ပေါ်နေတဲ့ပြဿနာတွေတိ အမှန်တော့ပြင် federal ပေါ့ democracy လို့ပြောရင်ကျမတို့တိုင်းပြည်ဟာ federal setting နဲ့ federal အခြေခံနဲ့ democracy စနစ်ကိုမသွားဘူးဆိုလို့ရှိရင်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးဆိုတဲ့အခါကျတော့ဒီအကြောင်းတရားတွေကိုတကယ်ထင်ရှားတဲ့ပေါ့နော်ဖြေရှင်းမှုမျိုးချိန်ကပ်မှုမျိုးကိုအခြေခံတဲ့နောက်ပြီးတော့အာမခံတဲ့ပေါ့နော်ဒီစိတ်လိုလားအားလုံးကအာမခံတဲ့ ဒီလိုမျိုးကိုသဘောတူပြီးမှပဲခုနပြောတဲ့ရွေးကောက်ပွဲသွားမလားအဓိစက်တင်နေပေါ့နော်တအားသွားတဲ့နေအခုဒီအခြေအနေဒီစက်တင်နဲ့လာပြီးတော့မနေ့တနေ့မှမဟုတ်တဲ့ရွေးကောက်ပွဲတော်မှာချက်ချင်းသလိုပြန်နေတာတော့ထပ်ထပ်ပြီးလုပ်မယ်ဆိုတာတော့ဘယ်သူမှမလဲ ရွေးကောက်ဖို့ဟိုစစ်တဲ့အခြေကြဆုံးနောက်ပြီးတော့ဖြူးစစ်အခြေကြဆုံးနောက်ပြီးတော့စစ်အာဏာသိမ်းမထင်သလိုအာဏာသိမ်းတဲ့ဓလေ့ထုံတိုင်းလူတွေတက်တယ်ပြောင်တက်တယ်နော်ဟိုပြောရမယ်ဆိုရင်အဲ့တော့နောက်ကင်းလို့ခွင့်ရနေတယ် အင်းဟိုဘောရင်းကြီးပြီးတော့ရွေးချယ်ခဲ့ရတာရှိတယ်ဆိုတော့အဲ့ဒီရွေးချယ်မှုတွေဟာအမှန်ကန်တဲ့အပြောင်းလဲကိုဖြစ်စေနိုင်တဲ့အားပေးတဲ့ရွေးချယ်မှုမဟုတ်ဘူးဆိုတာဒီအာဏာသိမ်းကတည်ကြတယ်တိတ်ချက်အဲ့တော့ဘာလို့လဲဆိုရင်ကျွန်တော်တို့ transitional justice ပေါ့အသွင်ကူးပြောင်းမယ်ဆိုတဲ့ mechanism တွေထဲမှာတရားမျှတမှုဆိုတာအဲ့ဒီပေါ့နော်ဒီအသွင်ကူးပြောင်းမှုဆိုင်ရာတရားမျှတမှုဆိုတဲ့တရားမ
ဟုတ်ကဲ့တောင်းရင်မှုတောင်းခံမှုမက်ကနီဇင်တခုဒါတွေလည်းပါဘူးလို့လို့လိုက်ပဲစကားကလာအစီအစဉ်ဒါတွေကိုမရှိဘဲနဲ့ဥမာရွေးကောက်ပွဲကြီးတက်တက်နေတော့ဖြစ်ရှင်းနိုင်မှာမဟုတ်ဘူးယုံကြည်စရာလည်းမကောင်းဘူးလို့တော့ကျွမ်းနေတယ်ဆွေးနွေးလိုပါရှင့်ဟုတ်ကဲ့ဘုရားတာတော်မူကိုလည်းကျွန်တော်ကဒီကိစ္စမှာဆွေးနွေးစီမှာလဲဆိုတော့ဒီအချိန်မှာအခုလောလောဆယ်ဖြစ်နေအခိုက်အတန့်မှာပေါ့လ ီအနာသိနေစနစ်မျိုးဒီအကျင့်မျိုးနဲ့ပါဒီဇာမျိုးနဲ့ရှိနေအခါမှာသူတို့တွေညှိနှိုင်းပြီးတော့အနာကကောင်းလာမဲ့အနာကသူအတွက်ညှိနှိုင်းနိုင်မဲ့အစီအစဉ်တွေချမှတ်နိုင်မယ်လို့ထင်ပါလားဆရာတို့က
Okay ကျွန်တော်ဒီလိုဆွေးနွေးချင်ပါတယ်နံပါတ်1ချက်ကသူတို့နဲ့ညှိနှိုင်းတယ်ဆိုတာကကျွန်တော်တို့အဖွဲ့အစည်းကြိုးစည်းပွားနဲ့ကျွန်တော်တို့ပုံကူရေးကြိုးစည်းပွားတယ်ညှိနှိုင်းတာမဟုတ်ပါဘူးသူတို့နဲ့ကျွန်တော်တို့ညှိနှိုင်းဖို့စ조사ခဲ့တဲ့ကိစ္စတွေဟာဒီနိုင်ငံကိုပြုပြင်ပြောင်းလဲမှုတစ်ခုကိုအရွေးကိုသွားနိုင်အောင်စနစ်တကျတဲ့ဖောင်ဒေးရှင်းချပြီးသွားဖို့အတွက်ကျွန်တော်တို့လုပ်ခဲ့တာဖြစ်ပါတယ်။အဲတော့အရင်းမြစ်ကနိုင်ငံရေးပြဿနာဖြစ်ပါတယ်။ကျွန်တော်နိုင်ငံရဲ့အဓိကပြဿနာကဒီမိုကရေစီပျောက်ဆုံးနေတဲ့ပြဿနာနဲ့ဖက်ဒရယ်မတည်ဆောက်နိုင်တဲ့အရင်းခံကဒီနှစ်ခုပါ။အဲ့တော့ကြောင့်ဒီကိစ္စတွေကိုခုနကကျွန်တော်တို့ကောင်းဆောင်တွေပြောသွားသလိုပဲဒီရွေးကောက်ပွဲဆိုတဲ့ဟာလေးနဲ့ကတော့ဟိုဝါစာပေါ်တော့ဒီစီမီတို့အဆင့်တော့မရတော့ဘူးဘာကြောင့်လဲဘယ်သူမှမယုံတော့တာဆိုတော့ NCA ကွာမယ်လဲသူပြောနိုင်တယ်ဒါလည်းဘယ်သူမှမယုံတော့ဘူး NCA ကိုသူကိုယ်တိုင်ကိုကဖောက်ချိုးဖောက်လိုက်တာလေဆိုတော့အာသာသိတာက NCA ကိုချိုးဖောက်တာပဲအဲ့တော့ဟိုပြောလို့တာကကျွန်တော်တို့ကဒီဟိုဝါစာပေါ်တော့ဒီအနာဘောပါရှေးလိမ့်တော့ဟိုအပေါ်ရန်ဖုံးလိုက်တဲ့ပုံစံထက်အနှစ်သာရအရာကျွန်တော်တို့ဘယ်လိုရှစ်ဆက်သွားမလဲဆိုတာကအဲ့ဒီတည်းကိုကျွန်တော်ဥတည်ဖို့လိုတယ်အဲ့တော့ဥတည်မယ်ဆိုရင်ကျွန်တော်သွားလို့တဲ့ direction ကိုအခြေခံပြီးရှေ့ရှုတဲ့နေရာမှာရောက်နေတဲ့နေရာရဲ့အနေထားကိုကျွန်တော်တို့သုံးသပ်ဖို့လိုတာအဲ့ဒီအနေထားရဲ့ဟိုလိုအပ်ချက်အပေါ်မှာအခြေခံပြီးကျွန်တော်သွားတင်တယ်လို့ကျွန်တော်ကအဲ့ဒီယုံကြည်တယ်အဲ့တော့ဒီဟာကရွေးကောက်ပွဲကအဖြေမဟုတ်ဘူး LCO တခါထပ်ပြီးလုပ်ပဲဆိုလဲသူကိုယ်တိုင်ဖျက်ထားတဲ့ဟာအဖြေမဟုတ်ဘူးအဲ့တော့နောက်တစ်ခုလည်းရှိတယ်2020ရွေးကောက်ပွဲရလတ်ဘူအကောင့်ထဲဖော်ပဲဆိုတော့အယူဆမျိုးတွေလည်းကျွန်တော်ကြားဘူးတာရှိတယ်ဒါပေမဲ့အဲ့ဒီဟာကိုအကောင့်ထဲဖော်ဖို့သွားပြန်မယ်ဆိုရင်လည်းဒါအထူးသဖြင့်အတောင်းနိုင်ငံတွေကတော့အထူးသဖြင့်ပေါ့နော်ဒီစစ်တပ်အာဏာသိမ်းတာကဟိုခုလုတ်လို့ပေါ့ဗျာဒီအာဏာသိမ်းတာကအာဏာသိမ်းတဲ့ပြောင်းအခုလိုမျိုးပြဿနာပေါင်း16,000တွေးရတယ်ပေါ့အဲ့တော့အာဏာမသိမ်းချိန်ကာလကိုပြန်သွားမယ်ဆိုရင်အဲ့2020ရလတ်အကောင့်ထဲဖော်ကြပါဆိုတော့ဒီတချို့ဟိုဥစားပေါ့နော်ဒီနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဟိုအပြောတာဆိုတာတွေလည်းကြားမှုတာပေါ့အဲ့ဒါလည်းအဖြေမဟုတ်ဘူးအဲ့ဒါဆိုရင်တော့2008ကိုပြန်သွားရည်ဆိုရင်ဒီခြားရဟတ်ထဲမှာကျွန်တော်တို့တဝဲလေလေပဲဘယ်မှမထွက်နိုင်ဘူးပေါ့နော်အဲ့ဒါကြောင့်အကောင်းဆုံးကတော့ခုနကျွန်တော်တို့ရှေ့ရခေါင်းဆောင်တွေပြောသားလို့ပဲဒီကြားကာလဖြည့်ရှင်းမှုတရက်ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ရေးဆွဲတဲ့လမ်းကြောင်းကိုအခြေခံတဲ့ကြားကာလဖြည့်ရှင်းမှုနဲ့ဒီတောင်းယူတောင်းခံမှုပေါ့ impunity ပေါ့နော်ဒီဘယ်လိုပြောမလဲဟိုခုနဆရာမပြောသားလို့ပေါ့နော်ဒီ transitional justice လို့ဟာမျိုးပေါ့နော်ဟိုဥစားအဲ့လိုကိစ္စမျိုးတွေကိုထက်သွင်းစဉ်းစားခြင်းနဲ့အတူကျွန်တော်တို့ဖြေရှားနိုင်တဲ့ platform တစ်ခုကိုဖန်တီးပြီးတော့သဘောတူညီကြမယ်ဆိုရင်အဲ့ဒီ platform အခြေခံကနေပြီးတော့ကျွန်တော်သွားလို့ရမှာလိမ့်မယ်ကျွန်တော်တို့အဲ့လိုယုံကြည်ပါတယ်ဟုတ်ကဲ့ဆရ
ာတော်ကကျွန်တော်တစ်ဆက်တည်းစပြီးညည်းချင်တယ်အဲ့တော့အဲ့ transitional justice ဆိုရဲစကားပေါ့လေအဲ့ခက်ကြံကြံပြအဲ့ language ကိုစစ်ကောင်စီကနားလည်ပါရဲ့လားလက်ခံနိုင်ပါမလားအဲ့ဒါအသိအကြီးရဲ့ကိစ္စလို့ထင်ပါတယ်အဓိကသူတို့လက်ခံဖို့လူတော်ကိုအဲ့ကိစ္စကိုသူတို့ဒီဟာနားလည်ဆက်ဝင်လာအောင်ဘယ်လိုလုပ်ကြမယ်ကျွန်တော်ဆရာတော်မှုဆက်ပြီးဆွေးနွေးပေးပါမယ်ကျွန်တော်
တဲ့အဲ့ဒီအပိုင်းကတော့ကျွန်တော်ကတော့မြင်တာနားလေဖို့ဆိုတာချက်ပေါ့နော်နားလေတယ်လို့ကျွန်တော်ယုံကြည်တယ်သူတို့ကကျွန်တော်တက်တော့ပို့လေးလာလဲသေးသေးချာလေးလာတဲ့အတွက်ကြောင့်ပဲသူတို့ကဒီလိုတွေလုပ်နေတာအဲ့အတွက်ကြောင့်ဆိုလိုချင်တာဗျာဟိုဒီအနာသိတဲ့အချုပ်ဖွဲ့စစ်တပ်ထဲမှာလဲကျွန်တော်တို့ကြီးလိုက်မယ်ဆိုရင်အလွှာပေါင်းများစွာတော့ရှိတာပေါ့နော်ဆိုတော့အရေးကြီးဆုံးကဒီနိုင်ငံရဲ့ဒီလိုအတိုင်းဒီလိုဒီဟိုဝဲဩဃကြီးထဲမှာပဲမျောနေပဲဆိုတာဖောက်ထွက်တတ်တဲ့ဖောက်ထွက်ရဲတဲ့ကျွန်တော်တို့ဟိုဘယ်လိုပြောမလဲဒီဟိုနိုင်ငံချစ်တဲ့ကျွန်တော်တို့အစုအဖွဲ့တစ်ခုခေါင်းဆောင်တရတမမဟုတ်လေအဲ့လိုမျိုးတွေတော့ပေါ်လာစင့်တယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့စစ်တပ် Jigo di Sautara Gua, Suya Doctrine Gua, Nangaka, Ubaho Kitaga, Arabica. Ero Nangango de Gakwe China, Sitatia Pipusu, Zula Military Doctrine Gu, Yong Le Mada leading Nangau, Oga, she said one and a half killing. And I'm all Lady Hago, Bulubong Zambu, that Chani Labulu Shable. So any darling general appear Lumina, no, Edo General di Chigama, Kura, Frangina Jessica, Nale, General Nale, Tango Nale, Dabi Me.
ตัวแต่เยตบาวะกูไนกาตัวดีอเมนเนี่ยท้าวไลน์รอบโบดีกูสาวดิจิปิรอดีลูอ่ะฮัตไลน์ดีลูอ่ะซอฟต์ไลน์โซดาญูตัวอ่ะโหลูดิกูตุ้ยปิรอดีไนงานยีกูตุ้ยอธิกะกาตุ้ยโปรเฟสชันนอลกูบ่ฮู้เออเสียตางาตุ้ยโปรเฟสชันนอลผิดแต่ซีเยกิสสามาเตจาราบ่เราไปสาวดิผัดแต่เลลาเลยตัวตัวตุรุกาปูปิรอจ้วงเจ๋งบ่จ้วงเจ๋งเลยตัวโตไนงานยีกาตุ้ยโปรเฟสชันนอลบ่ฮู้แต่กิสสากูวินลงนี่แต่คาจาโร ငါကြီးသမားလူမစင်စားတတ်တဲ့ပြဿနာနောက်တစ်ခုကဒီလူလူအမြင်တဘောဓာတွေကိုဟိုအထက်လူကြီးကြိုက်အောင်အောက်ကနေရော့ဘော့တွေရေးနေတဲ့ဟာတွေအရာဟလာဟာကန်ဆန့်ကျင်တဲ့သူကလက်တစုပ်စာပါအနည်းစုပါကျွန်တော်တို့ကဘယ်လိုတွေရတော့ထောက်ခံနေပါပြီဆိုတာမျိုးတွေနဲ့အဲ့ဒီရော့ဘော့တွေနဲ့အလုပ်လုပ်နေရင်တော့သူတို့ကဟိုပဂတိအခြေအနေနဲ့ကင်းကွာနေမှာပဲတိုးတော့ကျွန်တော်တို့အခုဒီ 2022年2月7日的库尔巴雷斯说，我一到北京，这新户里面啊，你们在那说谁开过高呢？这青年嘛，这不哪个？南安一把地多的路去多了。所以那个，我们今朝路的比原来年代路里的时候，南安一这个嘛，表演好些了。过有啥当过嘛，表演好些了。所以那个今朝路个，现在呢，把就是我们嘞，没办法开，为了把嘛嘞，没路开，路多。今朝路个，离南安一出包一段过，过也有啥表演到嘛？
阿拉的，阿苏瓦总接了那个苏小丹尼什么，苏拉这个悄悄打的，阿拉阿布查打的，我表外妈妈爷爷说个打的吧，接了咯。这里他们没听呢，我就在打路米里阿的把那边，比如南安一把的，阿鲁三两天的，把祖玛他们穿越了，我们表演了。哎呀，一么讲阿里阿几的，就那表达，哦，路的，么堵路亚的，他表达过路路亚的，南安一阿带一万股，阿带一万股。 确实，别的好个，这个个嘞确实的，都确实的个，都来么都来，如果判来是的，哎呦，多多，现在个判是没事来言，就那路，我一下子个表演，南安也弱着的，南安也要表演，后头个差别的路呗，现在个反抗下，把就那路来的小龙就那头那嘛，再过那叫那那那个嘞看着咯，弱着的，多多，南安也单位呢嘛，南安也对他的给啥家伙，就那路个表演，就那路个反抗下的，也看下的在哪里。 ในงานยุทธมามาอะไรจันทร์รู้ว่าเจ้าอะไรjusticeกูเจ้าอย่างเนี้ยdemocracyหรือfreedom of speechที่จะมุทาบุรุษน่าเลวบุรุษเพราะอะไรเราไม่รู้มาเข้าไปเนี่ยแต่กูเจ้าอย่างแต่จันทร์ตะขาทุกเจ้ากูว่าเลยแต่จันทร์ว่าเชิงชาวดารีมาเย็นมาเย็นสวาดารีคิดดีเลยหากันถ้าบาลีสุดแล้วไม่จับบุ နိုင်ငံရေးသမားပြောခွင့်မရအောင်လို့နှုတ်ပိတ်တာအဲ့ဒီရင်ကျေးမှုကတော့တန်းကြည့်တွေ့အမြဲတမ်းအန္တရာယ်ကြီးတယ်ဟိုကျွန်တော်တို့ကစစ်တပ်ကနိုင်ငံရေးသမားနှိတ်ကုတ်တာလည်းခံရတယ်ဆိုတော့အဲ့ဒီဟာက justice ကိုအကြီးအကျယ်ထိခိုက်တာ justice ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံရေးထွက်ပေါက်ကိုပြန်သွားမယ်ဆိုရင်ဒါကျွန်တော်တို့ဆိုရင်ပြည်တွင်းမှာနေတာဟာရင်လည်းကျွန်တော်တို့အချိန်ယူခံရမှာပဲ
ဟိုချင်းတန်ခွင့်မပေးအောင်လုပ်နေတဲ့ခါကကျွန်တော်တို့နိုင်ငံရေးထွက်ပေါက်ရဖို့အတွက်အင်တာနက်ရဲ့လို့ကျွန်တော်တို့ပြောကြပါတော့ဟုတ်ကဲ့ဟိုကြီးပြောတာနဲ့ဆက်သက်ပြီးဒီဝေဘန်နာကျွန်တော်မီဒီယာတွေသိခံရတာပါပဲဒီကတော့ပြောရတာစကားလေးတစ်ခုမှမဟုတ်ဘဲဘယ်ဘက်ကိုပါတယ်ဘာညာကျွန်တော်မီဒီယာဒီမှာဟာလည်းပဲအများအားဝေဘန်ဆက်စုခံရမှာထိတ်ဆုံးမှာပါတယ်အမှုခံတဲ့ပါတို့ထင်ပါတ လိုလုပ်ကြမှာ ਈ တော့သူတို့လက်ခံကျင့်သုံးတာနဲ့နီလာများရှိရင်ပေါ့လေ
ဟုတ်ကဲ့ဆိုတော့လေကျမတို့ဒီတွင်မှာတရားမျှတမှုလို့ပြောလို့ရှိရင်တော့ဟိုပြောရမယ်ဆိုရင်ဒီပေါ့နော်တရားရေးစနစ်ကိုယ်တိုင်ကကျမတို့ reform မလုပ်ခဲ့ရဘူးလုပ်ခွင့်လည်းမရဘူးတိုးခွင့်ထိခွင့်လည်းမရခဲ့ဘူးပေါ့နော်ပြောရလို့ရှိရင်ပေးချချက်2008အောက်မှာလည်းပဲဒီတိုင်းပဲအဲခုနပြောသလိုမျိုးပေါ့တက်ဖက်ကတရားရုံးရှိမယ်အရက်ဖက်တရားရုံးရှိမယ်ပေါ့နော်ဒီတက်ဖက်တရားရုံးရက်ဖက်တရားရုံးတွေဆိုတော့ကလည်းပဲသူ့ဒီ bureaucrat mechanism မှာတိစောက်ထားခဲ့တာကကျွန်တော် reform လုပ်ဖို့ကြိုးစားတာ jury system တွေပြောင်းလဲဖို့ကြိုးစားတာအစားမရနိုင်အောင်ဖြစ်ခဲ့လောက်အောင်ပေါ့နော်ဒီပြောရလို့ရှိရင်တော့ဟို2008အောက်မှာကျွန်တော်တရားကောက်ပွဲနဲ့တွားခဲ့တဲ့တိုင်အောင်လည်းပဲပေါ်တော့ဒီလိုလိုရွေးကောက်တင်မြှောက်ထားတဲ့ဒီ85ရာခိုင်နှုန်းအရက်သားကြီးကဘူကြတော့ပြောလို့ဆိုလို့ရပါမယ်ခုနပြောသလိုမျိုးပဲဒီရွေးကောက်တင်မြှောက်ခံထားတဲ့အစိုးရအုပ်ချုပ်ရေးပိုင်းနဲ့ဥပဒေကြီးပိုင်းကိုပြောလို့ဆိုလို့ရပါမယ် untouchable ဖြစ်နေတဲ့ mechanism မှာရှိဖို့ရှိနေတယ်ပေါ့နော် institution ကရှိနေအဲ့ဒီ institution ထဲမှာတရားရေးလည်းအပေါင်ဖြစ်ခဲ့နော်ဆိုတော့ဒီတရားရေးအောက်ကနေပဲကျမတို့ကတရားမျှတမှုကိုရှာလို့ရတော့မရနိုင်ဘူးအဲ့တော့မလို့ခုနပြောသလိုပေါ့နိဒီနားလည်အောင်ဆိုတော့ဒါဖရိုပြောသလိုမျိုးပဲနားမလည်လို့မဟုတ်သိခဲ့ကျမတို့တောက်ရှောက်ငင်းငင်းညီလာခံနေမှာလဲဟိုဆွေးနွေးခဲ့တာတွေအများကြီးတယ်မသိလို့မဟုတ်တိတိနဲ့ဟိုပိတ်ပြီးတော့ဟိုအချိန်ဆွဲပြီးတော့ညင်းနေခုံနေတဲ့တွေ့ကြုံနေလဲကျမတို့ကမနှဲတော့ဘူးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရင် तू ဘာကိုနားလည်လဲဆိုရင် तू နားလည်တဲ့အဲကျမကတော့လေအခုပြည်သူလူထုတုံ့ပြန်နေတာဒါပဲလို့ကျမမြင်တယ်ပေါ့နော်ခုနပြောသလိုပေါ့ငါတို့စကားပြောလို့မရတော့ဘူး dialogue နဲ့မရတော့ညီညီချင်းချင်းဆန္ဒပြလို့မရတော့ဘူးသူတို့ပြောမယ်သူတို့နားလည်တဲ့ဘာသာစကားကကြည်တမ်းပဲတနတ်ပဲအကြမ်းဖက်တဲ့သူချင်းချင်းပဲဟိုဟာဖြစ်တယ်ပေါ့နော်ဆိုလိုတာဒီဟာတစ်ခုပဲကြံတော့တယ်ပြည်သူကိုခုနပြောသလိုခုနလိုမျိုးဟိုနော်အခြေအနေမျိုးကြောင့်ကော်နာကိုပို့လိုက်တာသူကပြည်သူလူထုကိုပေါ့နော်ညီချင်းဆောင်ဆန္ဒပြနေတဲ့သူတွေ fashion level ဖြစ်တဲ့ဆန္ဒပြနေတဲ့သူတွေနော် CDM လောက်တယ်နှစ်သိန်းကျော်တယ်စသဖြင့်ပေါ့နော်ညီချင်းဆောင်နေရလောက်ခဲ့ဆိုအဲ့ဒီပြည်သူလူထုကိုကော်နာကိုပို့လိုက်တာတစ်ဖက်ခုနကငါတို့ပြောနေတဲ့ဘာသာစကားကိုနားမလည်တော့အဲ့တော့မင်းတို့နားလိုက်တဲ့ဘာသာစကားနဲ့ပြောမယ်ဆိုပြီးတော့ခုနကပြောတဲ့ sample class လက်နဲ့တိုင်မယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတာပဲဆိုတော့ဒီဘာသာစကားနဲ့တို့နားလည်မလားကျွန်တော်တို့စောင့်ကြည့်ရမှာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ yes သူတို့ the only language they understand ဟာတော့ဒါဘာအကျံဖက်ပြီးတော့တုံ့ပြန်မှဖြစ်မယ်ဆိုတာလူတိုင်းလူတော်တော်များများစိတ်ထဲမှာအဲ့လိုဖြစ်နေကြပါတယ်ဒါပေမဲ့နှစ်ပေါင်းများစွာတော်လှန်ရေးလုပ်လာတဲ့ပုဂ္ဂိုလ်မေးရကြည့်အဲ့တော့ဒီလက်နဲ့ကိုင်တော်လှန်ရေးနည်းနည်းကရောလုံအောင်အဖြေရောက် yes မှန်ပါသူတို့မဟုတ်ဒီဟာသူတို့စဘောပိုင်းကိုခေါ်လာနိုင်အောင်ဒါဘာပေါ့လေဒီပီးရဲ့တမျိုးပေါ့လေအဲ့လိုဟာများဖြစ်နိုင်မလားသူတို့ဒီခါနဲ့ဝဲပြတ်နိုင်မယ်ထင်သလားဒါချင်းလေးဝဲခေါ်ဖို့အတွက် convince ဖို့လုပ်ဖို့အတွက်သူတို့ပန့်ပူတဲ့ဒီပီးရဲ့တခုပဲဖြစ်မလားလက်နက်ကိုင်တော်လှန်ရေးစုစည်းမှာဆိုတာလည်းမေးရဖြစ်မယ်ထင်ပါတယ်ဘယ်လိုဆွေးနွေးပါခင်ဗျာဆက်ပြီးရအောင်ကျွန်တော်တော့9မိနစ်လောက်ကြာပါတယ်ကျွန်တော်အဲ့ဆေးလာလာလေးကိုကြည့်ပြီးတော့ဒီကုန်းချက်ရတော့နော်ပြောပါ
ဟုတ်ကဲ့ဒီလိုပါဟိုသူတို့ရဲ့ attitude ပေါ့နော်စစ်တပ်ရဲ့ attitude ကဒီလူတွေကညှိနှိုင်းဆွေးနွေးတဲ့ကိစ္စကိုအယုံကြည်ရှိတဲ့လူတွေမဟုတ်ဘူးသူတို့ကအင်အားဒါလေအဓိကပေါ့နော်ဆိုတော့အဲ့တော့နောက်ဆုံးသူတို့ညှိနှိုင်းဆွေးနွေးပွဲကိုဘာကြောင့်2010တို့2015တို့ကလုပ်ခဲ့တယ်လဲဆိုတာကသူတို့မြင်တာကသူတို့နိုင်မယ်သူတို့ကျွန်တော်တို့အုပ်စည်းလို့ရမယ်လို့ယူဆပြီးတော့သူတို့လုပ်တဲ့အတွက်ကြောင့်ဒီဆွေးနွေးပွဲကြီးဖြစ်လာတာဒါပေမဲ့လက်တွေ့မှာသူတို့လိုသလိုသူတို့လုံးလို့မရတဲ့ခါကျတော့ကဖြက်ကြက်တွေလောက်တော့နောက်ဆုံးအနာတင်းရဲ့ကြီးဖြစ်တာပေါ့နော်။ဒါပြောလို့တာကဒီလူတွေကသူတို့အတွက်ထပ်ပေါက်ရှိမယ်ဆိုရင်တော့လာလိမ့်မယ်။ဒါမှမဟုတ်သူတို့နိုင်မယ်ထင်တော့သူတို့လာလိမ့်မယ်။အဲ့ဒါကသူတို့ရဲ့ဟိုသဘောတဘာဝအဲ့လိုဖြစ်တဲ့ခါကျတော့ သူတို့လာနိုင်အောင်လုပ်ဖို့ဆိုတာကသူတို့အသက်ထွက်ပေါက်တော်၎င်းသူတို့ကနေပြီးတော့ဖြစ်မနေလာရမယ့်ပုံစံတစ်ခုတော့၎င်းဆိုတဲ့ဟိုကိစ္စကိုခံတီးတဲ့နေရာမှာတော့ခုနသူတို့နားလေတဲ့ language ပြောလိုက်တာကဟာငါအာရာသိလိုက်တာမှားသွားပြီအဲ့တော့ငါဒီလိုဘယ်လိုလောက်ကြမလဲဆိုတဲ့နေရာမှာတော့ဒီထက်ဆန့်ကျင်ဘက်တခြားနီလန်းကိုပြန်ရှာပြီးတော့အားလုံးလက်ခံနိုင်တဲ့နီလန်းမျိုးကိုလည်းကျွန်တော်တို့ကပေးဖို့တော့လိုတာပါเนาะဆိုတော့ပြောလိုတာကတော့အချုပ်အနေနဲ့ပြောရမယ်ဆိုတော့သူတို့နားလေတဲ့ language
ဖြစ်အောင်ကျွန်တော်ဝိုင်းပြီးတွန်းကြဖို့လွယ်ရအောင်ဒီနေ့ကျွန်တော်တို့နိုင်ငံတကာဆန့်ကျင်တဲ့လောက်တဲ့ကိစ္စတွေတော့ဒီပြည်တွင်းကနေပြီးတော့လူထုကလည်းဆက်ဒီဖန့်ဆိုအခြေခံပြီးတော့ပြန်ပြီးတော့တိုက်ပွဲဝင်တဲ့ကိစ္စတွေဆိုတော့ဒီဟာတွေကဟိုဒီသူတို့နားလည်တဲ့
language ကိုအကုန်လုံးဝိုင်းပြီးတော့ဒါတို့မကြိုက်ဘူးဆိုတော့ကြားကြတာပါပဲလို့ဟုတ်ဟုတ်ကဲ့
ဆိုတော့ခုနလက်နက်ကိုင်းတော်လှန်ရေးဒီလက်နက်ကိုင်းလှုပ်ရှားမှုအကြံဖက်တဲ့လှုပ်ရှားမှုပြီးပန်းနိုင်ငံကိုရောက်စေမဲ့ဟာလားသူတို့ဆွေးနွေးပွဲခေါ်မဲ့လမ်းလာပေါ့လေချင်းချင်းပြောရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုကိုကြီးအမြင်ကိုလည်းပြောရအောင်ဟိုနိုင်ငံရေးမှာကာလူရီကပြောကြတယ်ဟိုနိုင်ငံရေးစိတ်ဆန္ဒမရှိဘူးဘာညာနဲ့ပြောကြတယ်ပေါ့နော် political will ဆိုတဲ့ကိစ္စကိုပြောကြတယ်ဆိုတော့ကျွန်တော်ကတော့ပြောရရင်ဟိုကွန်တက်ချူပါဘာ
အချက်အလက်တွေကပံပိုးတယ်အဲ့တော့အချက်တဲသိမ့်ဖြစ်လာပြီဆိုရင်မဖြစ်မနေတို့ဒီနီလန်းနဲ့သွားလို့မရတော့ဘူးဆွေးနွေးဖို့လိုတယ်ဆိုတဲ့အခြေအနေတစ်ခုဒါကဟိုကျွန်တော်တို့ပြည်တွင်းမှာရောနိုင်ငံတကာမှာရောဒီလိုအခြေအနေမျိုးရှိတယ်အဲ့တော့ဒီ context တွေပေါ့အခြေအနေအချက်လက်တွေကိုဖန်တီးတာကပိုင်းတစ်ပိုင်းအဲ့တော့ဟိုနိုင်ငံရေးစေတနာပါလာရင်တော့ bonus ရတယ်လို့ offer ဒါကျွန်တော်တို့အဲ့တော့ ဟိုနောက်တစ်ခုကတော့စစ်တပ်နဲ့ပတ်သက်လို့ကဟိုကျွန်တော်တို့လေဗယ်အခုဒါ 34 နှစ်ပေါ့เนาะတိုင်းနိုင်ငံရေးထဲမှာပြတ်လာတဲ့ခါကျတော့ဟိုဒူပိတာပြီကျွန်တော်တို့လက်နေအောင်ခံခဲ့ကြရတာဆိုတော့ဟိုအင်မတန်တိမ်မွေ့တယ်နေဆိုင်နဲ့ကိစ္စတွေလည်းအများကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့တစ်ဖက်ကကြတော့စစ်တပ်ကသူဒီတိုင်းသွားလို့မရဘူးဆိုတာကိုသိတယ်သိလို့လည်းပဲ 88%ကျွန်တော်တို့အာဏာသိမ်းတဲ့အချိန်မှာအာဏာသိမ်းတယ်သို့တော်လူထုရဲ့ဒီအဟုန်ပေါ့အချိန်အဟုန်ကို
ဆန့်ကျင်လို့မရတဲ့အတွက်ကြောင့်ပါတီစုံဒီမိုကရေစီလုပ်ပေးပါမယ်ဈေးကွက်ဈေးပိုင်းစနစ်ကိုပေါ်ဆောင်ပေးပါမယ်ဆိုတာကသူကနိုင်ငံတကာဟိုလားရလဲဖြစ်တယ်လူထုရဲ့လူလားမှုလဲဖြစ်တဲ့အခါကျတော့အဲ့ဒီအခြေအနေကဖန်တီးလိုက်တဲ့အခါမှာအဲ့ဒီလမ်းကြောင်းကိုသူရှောင်ထွေးလို့မရလို့သူကလက်ခံလိုက်ရတယ်အဲ့တော့အခုလည်းပဲကျွန်တော်တို့အခုစူးစမ်းနေကြတာဒီအားလုံးဟာအပြောင်းလဲဖြစ်ဖို့
Pilama, Pijare, Dodo, Gunaga, Alacanoru, who led to Bagati, Nangan Ye, Apoma, Achi Topu, Kisagaro, Chanoru, who Lemabu, Dure, Chanoru, who gone on Ye, Ye Chimpo, no, Usa Mu, Apoma, Tielu, Miamare, Pajon Leso, Chanoru, who Undu Toku, Runga, Bulea, Rubu, Ono Buya, Nino, Yavo, Donjaki. အကုန်ပါသွားတယ်ဟိုမှာဒီကွန်မြူနတီပါတီမှာလည်းဟလာဘိုဂျူဂျော်ဇိုးလို့ပါဝင်အမတန်တိုက်ရိုက်ခိုက်ရေကောင်းတဲ့ကောင်းဆောင်လေးအများကြီးပါသွားတယ်ဆိုတော့ဒါကျွန်တော်တို့ကိုလက်နက်ကင်တို့ဒေါ်လာကြီးရဲ့သဘောတဘာဝမှာဒါပရိုတာရိုမှုလို့ဆိုလဲဒါကျွန်တော်တို့နှစ်ပေါင်းများစွာဒီထဲမှာမြုပ်တာပြီးလုပ်နေတဲ့အခါကျတော့ဟိုကိုယ်ပိုင်ချက်တမ်းမှုအတွေ့အကြုံတွေလည်းအများကြီးရှိကြပါတယ်ဒါကြောင ကျွန်တော်တို့ဒီမှာဒီမှာဒီမှာဒီမှာအဲကျွန်တော်ပိုင်းချက်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရင်ဆိုင်မယ်အတန်နိုင်ဆုံးကျွန်တော်တိုင်းဒီအထူးကိန်းအနာကျင်အနေဆုံးနဲ့အထွက်ပေါက်ရအောင်ကတော့ဖြစ်နေတဲ့အခြေအနေတွေအားလုံးပေါ်မှာဆက်ဆက်ပြီးတော့ကျွန်တော်တို့ကြိုးစားသွားဖို့ဆုံးဖြတ်ထားပါတယ်။
ဟုတ်ကဲ့။မဇင်ပါရဲ့သဘောထားကိုလည်းပြီးပါရင်နောက်ဆုံးအနေနဲ့
ဒီတနက်ကင်တော်လှန်ရေးလှုပ်နေတဲ့လမ်းစဉ်ဟာအဖြေရဖို့အတွက်ဘလောက်ထိပန်ကိုအထောက်ပန်းဖြစ်မလဲဆိုတဲ့သဘောပေါ့လေတို့ဒိုရီမိုဒီနန်းနဲ့ပဲတော့အပြစ်ပြတ်သွားနိုင်လားဆိုတာဆွေးနွေးပါဟုတ်ကဲ့ဟုတ်ကဲ့ရပါတယ်ကျွန်တော်တို့လေနိုင်ငံရေးလောက်တဲ့နေရာမှာနီးနာနဲ့ပန်းတိုင်နဲ့ကိုရောရောထွေးထွေးမစင်စားမိဘူးလို့မယ်လို့ကျွန်မအနေနဲ့မြင်တယ်ပေါ့နော်ဆိုတော့အခုဟိုလက တန်လိုက်တာနဲ့ဒေါ်လာကြီးကပြီးသွားတယ်ဒါမှမဟုတ်ဘူးဒါမင်းနာတစ်ခုပဲဖြစ်တယ်အဲ့ဒီတော့ကျွန်မပြောချင်တာကလက်နက်ကင်နီးနာဟာနမ်အသုံးဖုံးကနီးနာဖြစ်တယ်လမ်းကြောင်းတစ်ခုခုနပြောသလိုမျိုးနမ်ဘောင်းလန့်ဆက်လဲသွားနေတာပဲနမ်ဘောင်းလန့်ဆိုလက်လွတ်နေတာမဟုတ်ဘူးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ရွေးဒီ legally ပေါ့နော်တရားရေးလမ်းကြောင်းအရာဒီရွေးကောက်တင်မြှောက်ခံအရာကိုစားပြုမှုတွေအရာလဲသွားနေတာဖြစ်တယ်လို့တစ်ဖက်ကလည်းပဲ non violence activities တွေကကျွန်တော်တို့ရှိတယ်။တပိတ် committee တွေရှိနေတယ်။ another CGM တွေရှိနေတယ်။တစ်ဖက်ကလည်းပဲ CGM မှာမှတက် CGM တွေပေါ့နော်။ကျွန်တော်တို့ပြည်သူလူထုထိခိုက်နေတာမျိုးအ ਨੇ ဆုံးနဲ့ defector တွေများလာလို့ရှိလို့ရှိရင်ပေါ့နော်။တက်ထဲမှာသူ့ရင်ပြောင်းလဲလို့တဲ့တွေများလာလို့ရှိရင်အဲ့ဒါပြည်သူလူထုတက်တာနဲ့ဘန်းနိုင်နေနေရောက်နိုင်တယ်ပေါ့နော်။တွန်းနိုင်တယ်ဆိုတော့ဒီရွက်ချက်တွေနဲ့ဤပေါင်းဆောင်ပေါ့။ဥမာလွတ်လပ်ရေးတိုက်ပွဲတစ်ခုလို့ပေါ့လေ။ဟိုရေထွက်တိုက်တဲ့လူကထွက်တိုက်တာပဲ။တနက်ကင်ကိုရဲတဲ့သူကတနက်ကင်လူမျိုးပဲပေါ့နော်။ဟိုရက်ထဲရွာထဲမှာရိတ်ခါထောက်ဖို့လူတွေကလည်းရက်ထဲနေပြီးရိတ်ခါထောက်ကြတာပဲ။စသဖြင့်တကယ်ပေါ့။ဆိုတော့ပြည်သူလူထုကသူတို့ဖြစ်နိုင်တဲ့များနည်းနဲ့ impossible means ပေါ့နော်။ဖြစ်နိုင်တဲ့များနည်းနဲ့ဒီအာဏာရှင်စနစ်ကိုအဆုံးသတ်ဖို့လို့ကြိုးစားနေတာဖြစ်တယ်။ဒါကြောင့်လက်နက်ကင်တော်လှန်ရေးကလည်းနီးနာပေါင်းများစွာနဲ့ကတစ်ခုဖြစ်တယ် pressure mechanism တစ်ခုဖြစ်တယ်ဒါကိုပန်းနိုင်တဲ့သဘောကျွန်တော်တို့လုပ်နေကြတာမဟုတ်ဘူးထို့တူပဲကျွန်တော်တို့နားလည်တာဒီကျွန်တော်တို့တိုင်းသားတော်နိုင်ငံနိုင်ငံကိုယ်စီတွေကလည်းဒီတိုင်းပဲဒါပန်းနိုင်ဆိုပြီးလုပ်နေကြတာမဟုတ်ဘူးလိုလားတဲ့တကယ် federal စနစ်ကိုထူထောင်နိုင်သေးလို့ကိုယ်ပိုင်ကြာဖန်းခွင့်တွေမထူထောင်နိုင်သေးလို့တောင်းလျှောက်ဖြစ်ခဲ့တာဖြစ်တဲ့တွေဒီဒီချိန်မှာလည်းဒီတိုင်းပဲဒါကကျွန်တော်တို့ကနီးနာပဲပန်းနိုင်မဟုတ်ဘူးဆိုတော့ကျွန်တော်တို့ရင်းရင်းတင်းတင်းပြောလို့ရပါတယ်အဲကျွန်တော်တို့ဒီတိုင်းလည်းပဲနားလည်ယုံကြည်စွာနဲ့ပေါ့နော်ဟုတ်ရွေးချယ်နေကြတာဖြစ်တယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ရှင
်။ဟုတ်ကဲ့တော်စင်ပါအောင်ကိုကိုကြီးဖရိုတာတို့မူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးပါကျေးဇူးပါဟုတ်ကဲ့ကျေးဇူးတင်ပါ
ကျေးဇူးပါ
ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ပါဘူး။
ဒါကတော့ဥကြောစင်သာတင်ဆက်တဲ့ဆရာနာသိန်းတနှစ်ပြည့်သုံးသက်ချက်အထူးစီစဉ်ပါရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြမှာပါ။
မြန်မာစစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်တမရဥဝင်းမြင့်နဲ့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေသတင်းသမားတွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေတက်ကြွဆောက်ရှားသူတွေနဲ့နိုင်ငံခြားသားတွေကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ပြီးရှောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့တနှစ်ပြည့်နေ့အတွက်ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးချိန်ကစလို့နိုင်ငံသားတွေဟာစစ်တပ်ရဲ့မရေမတွက်နိုင်တဲ့ရက်စက်အကြမ်းဖက်မှုတွေခံနေရကြောင်းနဲ့ဒီလိုစစ်အာဏာပိုင်တွေရဲ့လှုပ်ဆောင်မှုတွေကိုရှုံချကြောင်းနဲ့ကျူးလွန်သူတွေတာဝန်ခံမှုရှိစေဖို့အတွက်အာဆီယံအပါအဝင်မိတ်ဆွေလက်တွဲတဲ့နိုင်ငံတွေနဲ့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။စစ်ကောင်စီအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အဖွဲ့အစည်းအားလုံးနဲ့အရေးပဲရှိတဲ့ဆွေးနွေးပြောဆိုမှုတွေလုပ်ဖို့လည်းတောင်းဆိုလိုက်ပါတယ်။တကယ်လို့စစ်တပ်ကဆက်ပြီးငင်းဆုံနေကြမြစစ်တပ်နဲ့သူ့ကိုပံ့ပိုးပေးနေသူတွေကိုနောက်ထပ်အရေးယူမှုတွေဆက်လုပ်မယ်လို့လည်းတတိပေးလိုက်ပါတယ်။မြန်မာပြည်သူတွေရဲ့ဒီမိုကရေစီရုံးကဆောက်ရှောက်မှုတွေကိုအမေရိကန်ကမြင့်မထားဘဲနိုင်ငံဒီမိုကရေစီရရှိဖို့နဲ့တရားဥပဒေစိုးမိုးဖို့မြန်မာပြည်သူတွေရဲ့ရဲရင်တဲ့တန်ထိတ်ချံအတွက်ဆက်ပြီးပံ့ပိုးပေးနေမယ်လို့လည်းကတိပြုလိုက်ပါလိမ့
်။ဒေါက်ခင်မျိုးသက်ပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါ။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါ။ညနေပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ Tony Bullock ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်ဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.